တချို့လုံးဝနဲ့နှစ်နှစ်လောက်ရုံးမတင်ပဲအတိုင်းတိုင်းခံနေရတဲ့ American အမျိုးသမီး Sandy Van Hills Lisco တရုတ်ဆိုရကပြန်ပြီးပို့ပေးခဲ့ပါတယ်။သူမဟာတောက်တန်တွေကတရုတ်နိုင်ငံကနေထွက်ခွာလာပြီးနေထွင်းခြင်းပဲ California ပြည်နဲ့ Los Angeles မြို့ကိုပြန်ရောက်လာပြီးဖြစ်ကြောင်းနဲ့အခုလိုလွှတ်ပေးလိုက်တာဟာ American နဲ့တရုတ်တို့ကြားတင်းမာမှုဖြစ်စေတဲ့အကြောင်းရင်းတစ်ခုကိုဖယ်ရှားပေးလိုက်တာဖြစ်ကြောင်းသူမရဲ့ခင်မွန်းဖြစ်သူ Jeff Gillis ကပြောပါတယ်။တရုတ်သမ္မတရှီကျင်ပင်နဲ့ American သမ္မတ Donald Trump တို့ဖလော်ရီဒါမှာတွေ့ဆုံပြီးသတင်းသုံးပတ်လောက်မှာပဲသူမှပြန်ပြေလွတ်လာတာပါတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂန်ရှောင်းကတော့ခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ခြင်းကစပြီးအဆက်အသွယ်မပြတ်ကြဘူးလို့ပြောပါတယ်သူမကိုတရှုံမှုနဲ့ထောင်နဲ့သုံးနှစ်ခွဲချခဲ့ပြီးနောက်ပိုင်းအင်ကာနစ်ကသူမကိုနေရရင်းကိုပြန်ပြေပို့ဖို့အတွက်တရားရုံးကအမိန့်ထုတ်ပြန်တာပါသူမရဲ့အမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်ကိုတရုတ်အစိုးရကမထုတ်ပြန်ခဲ့တယ်လို့သူမရှိနေကလည်းနိုင်ငံတော်လျှို့ဝှက်ချက်တွေပါဝင်မှုရှိနေတဲ့ဒီမှုနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်မပေးနိုင်ဘူးလို့ပြောပါတယ်American ချစ်ဆက်တရုတ်တရှိုးနှုတ်ကိုဖမ်းဖို့နဲ့သူတို့ကိုနှစ်ဖက်တရှိုးလုဆေဖို့အတွက် American ထောင်လိုင်း FBI နဲ့သူမပူးပေါင်းလုဆောင်နေတယ်လို့1996မှာတရှိုးလုဖို့အတွက်တရုတ်နိုင်ငံတည်းနှစ်ကြိမ်တိုင်တိုင်လာရောက်ခဲ့တယ်လို့တရုတ်အစိုးရကဆွဆွဲကြောင်းသူမရဲ့ခင်မွန်းကပြောပါတယ်